စိန့်ပီတာရင်းမြစ်မှာကျင်းပတဲ့ Easter ပွဲတော်တင်းငွေတွေနဲ့ဝတ်ပြုဆုတောင်းပွဲမှာကပ္ပအချက်အသေးတွေပြည်လဲရင်းနဲ့ညဉ့်ညံ့ရေးပေါ်ပေါက်လာစေဖို့ပို့ယဟန်မင်းကြီး Francis ကအလေးနဲ့ဆုတောင်းစကားပြောကြားခဲ့ပါတယ်။ကာဇာဒေသမှာအပြစ်ခတ်ရဆက်ပြီးတော့အကျဉ်းသားတွေလဲလှယ်နိုင်ဖို့အပြင် Russia, Ukraine, Syria, Lebanon, Haiti, Africa နဲ့ Rwanda အရေးတွေမှာကပဲပြည်တွင်းပဋိပက္ခတွေကြောင့်ထိခိုက်ပျက်စီးနေတဲ့မြန်မာနိုင်ငံပြန်လည်တင့်မြတ်ရေးလမ်းစာပေါ်ပေါက်လာစေဖို့အတွက်ကိုပါအလေးနဲ့တိုက်တွန်းတောင်းဆိုသွားပါတယ်။စနေနေ့ညပိုင်းမှာကျင်းပခဲ့တဲ့ Easter ဝတ်ပြုပွဲမှာနှစ်နာရီခွဲကြာတက်ရောက်ဆုတောင်းပေးခဲ့တဲ့ပိုယဟန်မင်းကြီးကိုတင်းငွေတွေနဲ့ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲမှာရှင်းရှင်းလင်းလင်းနဲ့တွေ့ရပါတယ်။ငယ်ရွယ်စဉ်ကအဆုတ်တပိုင်းစာထုတ်ခဲ့ရတဲ့ပိုယဟန်မင်းကြီးဟာဆောင်းနေတဲ့တွင်လုံးအသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာနဲ့ရင်ဆိုင်ခဲ့ရတာပါ။တင်းငွေတွေနဲ့ဝတ်ပြုပွဲကိုတက်ရောက်လာသူ3000လောက်ရှိမယ်လို့ Vatican နန်းတော်ကပြောပါတယ်။ခရစ်ယာန်ဘာသာဝင်တို့အထွတ်အမြတ်ထားတဲ့ဘာသာရေးပွဲတော်တစ်ခုဖြစ်တဲ့ Easter ပွဲတော်နေ့ဟာယေရှုခရစ်တော်ကားစင်တင်ကုမြတ်ခံရပြီးတော့ပြန်လည်ရှင်ပြန်ထမြောက်တဲ့အထိမ်းအမှန်နဲ့အဖြစ်ယုံကြည်ကျင်းပကြတာလည်းဖြစ်ပါတယ်။